ဥရောပသမဂ္ဂကနေဒါဇင်နဲ့ချီတဲ့နောက်ထပ်ရုရှားတန်တမန်တွေကိုအင်္ဂါနေ့တုန်းကတိုင်းပြည်ကနေနှင်ထုတ်ခဲ့တဲ့အတွက်48နှစ်အတွင်းဥရောပသမဂ္ဂနိုင်ငံတွေကနေနှင်ထုတ်ခဲ့တဲ့ရုရှားတန်တမန်နဲ့အမှုတန်း200ကျော်သွားပြီဖြစ်ပါတယ်။ဂျာမနီနဲ့ပြင်သစ်နှစ်နိုင်ငံကရုရှားတန်တမန်85ရောက်လောက်ကိုနှင်ထုတ်ခဲ့ပြီးနောက်တစ်နေ့အင်္ဂါနေ့မှာအီတလီ၊စပိန်ဆလိုဗေးနီးယားအပါအဝင်ဥရောပနိုင်ငံတွေကလည်းဇက်တိုက်နှင်ထုတ်ခဲ့ပါတယ်။ဥရောပတိုက်နိုင်ငံတွေမှာရုရှားတန်တမန်တွေကတူလီယိုလုပ်ငန်းတွေလုပ်နေတဲ့အတွက်နှင်ထုတ်နေရကနေပြီးခဲ့တဲ့ရက်ကမြို့တော်ကီယက်အနီးဘူချာမြို့ကနေရုရှားတပ်တွေစုခွာပြီးနောက်အသက်ခံထားရတဲ့ရုပ်အလောင်းတွေတွေ့ရှိခဲ့ရတဲ့အတွက်ပြစ်တင်ရှုံချမှုတွေနဲ့အတူအခုလိုရုရှားတန်တမန်အများအပြားကိုနှင်ထုတ်ခဲ့တာဖြစ်ပါတယ်။ရုရှားအစိုးရကတော့ဒီအသက်ခံရသူတွေနဲ့ပတ်သက်ပြီးရုရှားတပ်တွေမှာတာဝန်မရှိဘူးလို့ညင်းဆိုပါတယ်။ဒီဓာတ်ပုံတွေဟာအတုတွေဖြစ်နိုင်တယ်လို့ရုရှားတပ်တွေစုခွာပြီးမှအသက်ခံရတာလည်းဖြစ်နိုင်တယ်လို့ပြောဆိုပါတယ်။ဒါအပြင်အခုလိုတန်တမန်အများအပြားကိုနှင်ထုတ်လိုက်တာဟာအမြင်မကျတဲ့လုပ်ရဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရှိသူဒီမီထရီပက်စကိုကအင်ကာနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။